လူခွင့်ရေးလှုပ်ရှားသူတွေနဲ့ငြင်းငြင်းစွာဆန္ဒပြသူတွေကိုဥပဒေမဲ့တရားလက်လို့ဖမ်းဆီးတာတွေလူမသိသူမသိချုံနှောင်ထားတာတွေနဲ့မမျှမတတရားစီရင်တာတွေဆက်ဖြစ်နေတော့ပဲလို့မြမရေးလှုပ်ရှားသူတွေကထောက်ပြဝေဖန်လိုက်ပါတယ်။ဒါကြောင့်လည်းလက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအောင်မြင်စေချင်တယ်ဆိုရင်အဲ့ဒီလိုအခြေအနေတွေဆက်မဖြစ်ရအောင်သမရဦးသိန်းစိန်အနေနဲ့အ мян ဆုံးဖြည့်ရှင်းပေးဖို့တိုက်တွန်းတောင်းဆိုကြပါတယ်။အပြည့်စုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်
။လေဘရောင်းတောင်ဂျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကဧပြီလ25ရက်နေ့မှာရဲတပ်ဖွဲ့ကနေဖမ်းဆီးသွားတယ်လူခွင့်ရေလှရှားသူ၃ဦးရဲ့ဖြစ်ရပ်ကိုနမူနာပြပြီးဥပဒေမဲ့ဖမ်းဆီးတာတွေလူမသိသူမသိကာလရှည်ကြာထိန်းသိမ်းထားတာတွေတရားစီရင်ရေးမှာမျှတမှုမရှိတာတွေဆက်ဖြစ်နေတော့မယ်လို့မြန်မာနိုင်ငံတွင်းနဲ့ဒေသတွင်းအခြေဆိုင်မြန်မာအရေးဒီမိုကရေစီရေးနဲ့လူခွင့်ရေးဆိုင်ရာအဖွဲ့ခုနှစ်ဖွဲ့ကသမရဦးသိန်းစင်စီပေးပို့တဲ့အိတ်ဖွင့်ပေးစာတစ်စောင်ထဲမှာထောက်ပြပြောဆိုထားကြတာပါ
ကိုအောင်ဆုံးနဲ့ရွာသားမျိုးဆိုရင်လည်းသူကအဖမ်းခံတာပြီးတော့ကြကြတဲ့အထီးသူမိသားစုနဲ့အဆက်သွယ်မရဘူးတော်ရှိနေတယ်မရဘူးအဲ့လိုဖြစ်ပျက်မျိုးတွေဖြစ်တယ်ဟိုမှာကိုရဲမင်းဦးဆိုရင်လည်းအဲ့တိုင်းပဲသူ့ကိုဖမ်းတဲ့ချိန်မှာဒီရဲဝတ်ထောက်လိုက်ရဲ့နှစ်ယောက်ကနေပြီးတော့ခေါ်သွားတယ်ပြီးတဲ့အခါကျတော့မိသားစုကိုလည်းပေးနေဘာကြောင့်ခေါ်သွားတယ်ပေးနေရမှာထားရဆိုတော့အသိပေးတာမျိုးမရှိဘူးဒီလိုဟာမျိုးတွေကဆက်ပြီးတော့ဖြစ်နေတဲ့မျိုးကိုကျွန်တော်တို့တွေ့ရတယ်ဒီအတွက်ကျွန်တော်တို့ကအခုလိုအချိန်မှာတရားဥပဒေစိုးမိုးရေးဟာအရင်နဲ့ဆက်လို့ရှိရင်ပို့ပြီးတော့မြင့်တင်တဲ့နေပြီးတို့ကျွန်တော်တို့ဟိုမြင်တယ်လေအဲ့ဒါကြောင့်မို့ကျွန်တော်တို့ဒီထက်ပို့ပြီးတော့မြင့်တဲ့အောင်ကျွန်တော်တို့ကထောက်ပြတဲ့သဘောမျိုးပါ။ဒါကြောင့်မို့ဒီအိတ်ဖွင့်ပေးစာကိုပေးရခြင်းဖြစ်ပါတယ
်။ဇွန်လ18ရက်နေ့စွဲနဲ့သမရဦးသိန်းစိန်စီအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အဖွဲ့ခွန်အဖွဲ့တွေကနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့တွဲဖက်အတွင်းရမှုကုဖို့ကြည်ပါ။ဒီလိုအခြေအနေတွေဟာတနည်းအားဖြင့်တီးခြားကွက်ဖြစ်နေတာမဟုတ်ဘဲနေရာအတော်များများမှာဖြစ်နေတာကိုတွေ့ရတယ်လို့ဆိုကြပါတယ်။အထူးသဖြင့်လူခွင့်ရေးချိုးဖောက်ခံနေရတဲ့လူလူဘက်ကနေဝိုင်းဝန်းကူညီလှုံ့ဆော်ပေးနေတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကြုံတွေ့နေရတယ်လို့ပြောပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲခြင်းမှာလူလူရဲ့အခွင့်အရေးကိုဘယ်လောက်အာမခံချက်ပေးပြီးကာကွယ်စောင့်ရှောက်တယ်လဲဆိုတာအဓိကကြတဲ့အခြေခံချက်ဖြစ်တာကြောင့်အခုလိုအခြေအနေတွေကိုသမရအနေနဲ့ကင်တွယ်လှုံ့ဆော်ပေးဖို့ရည်ရွယ်တယ်လို့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့ကလုပ်ငန်းညှိနှိုင်းရေးမှူးမတ်ခင်အောင်မာကပြောပါတယ်။
သမရာကြီးကဦးဆောင်နေတဲ့လာဒီပြည်ပင်ပြောင်းလဲရေးဒီမိုကရေစီရေးဆိုတဲ့ဥစ္စာကိုသမရာအနေနဲ့အောင်မြင်အောင်ကြိုးစားမယ်အစိုးရတရားလုံးအနေနဲ့အောင်မြင်အောင်ကြိုးစားမယ်ဆိုလို့ရှိရင်တော့အခုလိုမျိုးတရားလက်လွတ်ဖြစ်နေတဲ့လာဒီဟိုလူခွင့်ရေးလှောက်ရှားသူတွေရဲ့တုံနေရတဲ့တရားရေးပိုင်းဆိုင်ရာမတရားခံနေရတဲ့ကိစ္စတွေကိုတော့အမြန်ဆုံးဖြေရှင်းပေးပြီးတော့မှခုနကဒီဖိနှိပ်မှုဖြစ်နေတဲ့ဥပဒေတွေကိုအမြန်ဆုံးရပ်သွားဖို့နောက်ထပ်ဒီလိုဖန်ဆီးတာတွေဟလာဟိုမတရားထောင်ချတာတွေမတရားထိန်းချုပ်ထားတာတွေအထာမျိုးတွေထပ်မဖြစ်ရအောင်ပြီးတော့ငြင်းငြင်းချင်းချင်းနဲ့ဆန္ဒပြတဲ့ဥစ္စာပြည်သူဟာဒီမိုကရေစီမှာဆန္ဒပြခွင့်ရှိတယ်ထုတ်ဖော်ခွင့်ရှိတယ်အဲ့တော့ငြင်းချင်းဆိုဆန္ဒပြထုတ်ဖော်ရတဲ့ဥစ္စာတွေကိုအခုလိုမျိုးမတရားဖန်ဆီးတာတွေဟလာထိန်းချုပ်တာတွေချုံနှောင်တာတွေထပ်မဖြစ်ရတော့အောင်လို့သမရာကြီးကတော့အမြန်ဖြေရှင်းပေးသွားလို့ဒါကြောင့်မို့ကျွန်တော်တို့ကတင်ပြတာပ
ါမကြသေးခင်ကာလတွေအတွင်းငြင်းချင်းဆိုဆန္ဒပြသူတွေဆန္ဒပြသူတွေကိုအကူအညီပေးသူတွေကို2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ငြိမ်းချမ်းစွာစုဝေးခွင့်နှင့်ငြိမ်းချမ်းစွာစီတံလှည့်လည်ခွင့်ဆိုင်ရာဥပဒေပါပုံမှန်18အကြံပြန်အားဖြင့်ကောလာဟလဖြန့်ချိမှုလို့ပြောနိုင်တဲ့ပြည်မှုဆိုင်ရာဥပဒေပုံမှန်905ခခွေးလို့နဲ့ဖန်ဆီးပြီးမကြသေးခင်ကပဲပြစ်ဒဏ်ချမှတ်တာတွေရှိခဲ့တယ်လို့တရားရင်ဆိုင်နေရတာတွေလည်းရှိနေသေးပါအခုပေးပို့တဲ့အိတ်ဖွင့်ဗီဇာပေါ်သမရစီကပြန်ကြားချက်ကိုအခုချိန်ထိမကြားသိရသေးပေမဲ့လည်းအပြုသဘောဆောင်တုံ့ပြန်ချက်ရလိမ့်မယ်လို့စာပို့သူတွေဘက်ကမျှော်လင့်ထားပါတယ်
။အပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးပြန်ရလိမ့်မယ်။နောက်တစ်ခုကတရားဥပဒေစိုးမိုးရေးအတွက်ကျွန်တော်တို့ကအကူအညီဖြစ်အောင်ထောက်ပြပေးတယ်ဆိုတော့ကျွန်တော်တို့သမရအနေနဲ့လည်းနားလည်ပြီးတော့ဥပဒေစိုးမိုးရေးကိုပို့ပြီးတော့အကောင့်တွေပေါ်ဆောင်ရွက်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။လူမသိသူမသိဖန်ဆီးထိန်းသိမ်းတာမျိုးကိုဥပဒေမဲ့လောရဖြစ်သတ်မှတ်တင်ကြောင်းအဲ့ဒီလိုထိန်းသိမ်းခံရသူကိုလည်းနှောင့်နှေးမှုမရှိဘဲချက်ချင်းလွတ်ပေးတင်ကြောင်းနှိမ့်ဆက်ညှဉ်းပန်းခြင်းဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဟွမ်မန်ဒက်စ်ကဖော်ပြပြောဆိုမှုပါတယ်။တရားလက်လွတ်ဖန်စီတာတွေလူမသိသူမသိထိန်းသိမ်းတာတွေတရားမမျှတတဲ့တရားစီရင်ရေးတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့နိုင်ငံတစ်ခုမှာနေရာမရှိဘူးလို့သမရဦးသိန်းစင်စီပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်ခင်ဗျာ။